Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ14ရက်စနေညဘက် UA စီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် UA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရေစုံနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်တို့ပြောပြပါမယ်အာဖရိကဒေသကအမေရိကန်တန်ယုံနှစ်ခုကို1998ခုနှစ်ကဘုံးကွဲတိုက်ခိုက်ခဲ့မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူဖြစ်ဆွဆွဲထားတဲ့အယ်ကိုင်ဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကိုအမေရိကန်ရဲ့ပန်ကြားချက်အရအစ္စရေးထောက်လှမ်းရေးတွေကအီရန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတုတ်တင်ခဲ့တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကိုကိုးကားပြီး The New York Times သတင်းစာကတောက်ကြားနေမှာရေးပါတယ်တိုက်ပွဲတွေအတွင်းအဘူမိုဟာမက်အယ်မာဇရီဆိုတဲ့နာမည်ကိုသုံးခဲ့တဲ့အဗ်ဒူလာအာမက်အဗ်ဒူလာကိုလွန်ခဲ့တဲ့3လကျော်ကတဟီရန်မြို့တော်မှာမော်တော်ဆိုင်ကယ်စီးတဲ့သမား2ယောက်ကပြစ်တက်ခဲ့တာလို့ The Times သတင်းစာကရေးပါတယ်။အယ်ကိုင်ဒါအဖွဲ့ရဲ့လက်ရှိခေါင်းဆောင်အိုင်မန်အယ်ဇော်ဝါဟီရီကိုစက္ကန့်မွေရှိသူတရားအဖြစ်သတ်မှတ်ထားတဲ့မာဇရီကိုတုတ်တင်ခဲ့တဲ့ကိစ္စအခုချိန်ထိလျှို့ဝှက်ထားခဲ့တယ်လို့လည်း The Times သတင်းစာမှာဖော်ပြထားပါတယ်။မာဇရီနဲ့အတူသူ့ရဲ့သမီးလည်းအသက်ခံရတဲ့ထဲမှာပါပါတယ်။မာဇရီရဲ့သမီးဟာထိဆုံးသွားကြပြီဖြစ်တဲ့အိုဆာမာဘင်လာဒင်ရဲ့သားဟမ်ဇာဘင်လာဒင်ရဲ့ဇနီးဖြစ်တယ်လို့ The Times သတင်းမှာရေးထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကအထောက်အထားမဲ့ပြောဆိုထားတာကိုထောက်ခံတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေဟာဝါရှင်တန် DC မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြဖို့ရှိပါတယ်။ Million Maga March, Women for Trump နဲ့ Stop the Steal ဆိုတဲ့ခေါင်းစဉ်တွေနဲ့ဆန္ဒပြပွဲတွေအပါအဝင်ဆန္ဒပြပွဲအတော်များများလုပ်ဖို့စီစဉ်ထားကြတာပါ။ Stop the Steal ဆန္ဒပြပွဲဟာသမရယူကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတော့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်ပေါ်အခြေခံထားတာဖြစ်ပါတယ်။လူမာလာ၃ရက်နေ့သမရယူကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဒူးသမရဟောင်းဂျိုးဘိုက်တန်ကိုသူရှုံးနေတယ်ဆိုတာသမရထရမ်ကအခုချိန်ထိလက်မခံသေးပါဘူး။ယူကောက်ပွဲတွေမှာဟိုဘက်ဒီဘက်ပြောင်းပြီးထောက်ခံလေးရှိတဲ့ဒီနယ်တွေမှာမတမာမှုတွေရှိခဲ့တဲ့ဆိုပြီးသူအရေးနိုင်တယ်ဆိုတာကိုလက်မခံတာပါ။ဒီနယ်ဒီဒီရဲ့ယူကောက်ပွဲတာဝန်ရှိသူတွေကတော့ယူကောက်ပွဲကြီးတစ်ခုလုံးရဲ့ရက်လက်ကိုပြောင်းသွားစေနိုင်လောက်တဲ့စိုးရွားတဲ့မဲမတမာမှုတွေမရှိဘူးလို့ထုတ်ပြန်ထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်ခုရတော့မယ့်အလားအလာတိုးတက်မှုရှိလာတဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာဂုဏ်ယူပြောဆိုခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ3ရက်နေ့ယူကောက်ပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုက်တန်အနိုင်ရတယ်လို့ကြေညာခဲ့ပြီး6ရက်မြောက်နေ့မှာအများပြည်သူမြင်ကွင်းရှိပထမဆုံးအချိန်သမ္မတထရမ့်စကားပြောဆိုတာဖြစ်ပါတယ်။ယူကောက်ပွဲရှုံးနေဆိုတာကိုလက်မခံသေးတဲ့သမ္မတထရမ့်ဟာအင်ဖြူတော်နှင်းစီဥယျာဉ်မှာစကားပြောခဲ့တာဖြစ်ပေမဲ့သတင်းတောက်တွေမေးမြန်းတာကိုတော့မဖြေခဲ့ပါဘူး။ကိုဗစ်ရောဂါကာကွယ်ဆေးရဖို့လှုပ်ဆောင်နေကြတွေဟာအမေရိကန်တမိုင်းတစ်လျှောက်ကာကွယ်ဆေးတစ်ခုရဖို့လှုပ်ဆောင်ချက်မှာအကြီးအမားဆုံးစုပေါင်းလှုပ်ဆောင်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ထိရောက်တဲ့ရောဂါကာကွယ်ဆေးတစ်ခုကိုထုတ်လုပ်ဖို့အတွက်ပုံမှန်အားဖြင့်ဆိုရင်၈နှစ်ကျော်ကြာတယ်လို့လည်းဆိုပါတယ်။အမေရိကန်စီးပွားထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Pfizer ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်90ရာခိုင်နှုန်းထိရောက်မှုရှိတဲ့ကာကွယ်ဆေးထုတ်လုပ်နိုင်ပြီလို့ပြီးခဲ့တဲ့တနင်္လာနေ့ကကြေညာခဲ့ပြီးသိတ်ကောင်းတဲ့သတင်းပဲလို့ဒေါ်နယ်ထရမ့်ကထွတ်တာမှရေးခဲ့ပါတယ်။ဒီကာကွယ်ဆေးကိုစံသက်တာတွေအပြီးတက်ဖို့လိုသေးပြီးအမေရိကန်အစားအစာနဲ့စီးပွားကုကဲရေးဌာန FDA ရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရှီတောင်ရှာနိုင်ငံများအဖွဲ့ ASEAN အကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာပိုးပြီးအရေးပါတဲ့အဆင့်ကိုရောက်လာတယ်လို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်Robert O'Brien ကပြောပါတယ
် Our strategic partnership representing the aspirations of nearly a billion people has never been stronger.
လူကြီးတန်းတထောင်ဒီဘက်ကိုကိုစားပြုတဲ့ကျွန်တော်တို့ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာအခုချိန်လောက်အားကောင်းခိုင်မာတာမျိုးမရှိခဲ့ဘူးသေးပါဘူးလွတ်လပ်ပြီးတန်းတူညီတူရှိတဲ့အမေရိကကင်းတဲ့နိုင်ငံတွေရဲ့လက်တွဲလှုပ်ဆောင်မှုဟာနိုင်ငံတစ်ခုချင်းစီရဲ့အချုပ်အခြာအာဏာပိုင်မှုပေါ်အခိုင်အမာအခြေပြုထားပါတယ်အမေရိကန်ပြည်ထောင်စုဟာအစိုးရတို့ကိုအားပေးထောက်ခံနေတယ်လို့အစီအတော်တို့ကလည်းကျွန်တော်တို့ကိုအားပေးထောက်ခံနေတယ်ဆိုတာကျွန်တော်တို့သိပါတယ်လို့ Robert O'Brien ကပြောပါတယ်။အာဆီယံအဖွဲ့ရဲ့လက်ရှိအလှကြောက်ကထ Vietnam နိုင်ငံကကမကထပြုပြီး online ဆက်သွယ်ရေးကတဆင့်ဒီကနေ့လုပ်တဲ့ American ASEAN ထိပ်သီးအစည်းအဝေးတွင် Mr. O'Brien ကအဲ့လိုပြောသွားတာပါ။ဒီကနေ့အစည်းအဝေးမှာမြန်မာနိုင်ငံဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်မြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ခဲ့ပါတယ်။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ ဖိုင်းဒိုမီတာ31 kHz 6833ညာဖိုင်းဒိုမီတာ32 kHz 6383ညာဖိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အာဆီယံရှိတောင်အရှာခိုးနိုင်ငံတွေရဲ့ခေါင်းဆောင်တွေဟာဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဒီနေ့မှာကုန်သွယ်ရေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုဗီဒီယိုကနေတဆင့်ချင်းပါပြုလုပ်နေတာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအာဆီယံနိုင်ငံတွေကြားခီးသွားလာခွင့်ထိန်းချုပ်ကန့်သတ်ထားတာတွေကိုနောက်ထပ်ဖွင့်ပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါကတော့ဂျပန်နိုင်ငံအနေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီလိုအပ်နေတဲ့နိုင်ငံတွေကိုကူညီဖို့အမေရိကန်ဒေါ်လာ 2.5 ဘီလီယံကူညီသွားမှာဖြစ်တယ်လို့ကတိပြုပြောကြားလိုက်ပါတယ်။ဒါပြင်အာဆီယံနိုင်ငံတွေအတွက် COVID-19 ရောဂါတိုက်ဖျက်ရေးဗိုင်းရပ်စ်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ100ကူညီသွားမယ်လို့ပြောပါတယ်။ဂျေဝန်ကြီးချုပ်ဒီကာချန်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ထလာရေးအထောက်အကူဖြစ်စေဖို့အတွက်စက်မှုကုန်ထုတ်လုပ်ငန်းအဆင့်ဆင့်မှာကုန်ကျစည်းစိမ်မှုအဆင့်ပြေချောင်းမွေ့စီဖို့ရည်ကြည်တယ်ဆိုတာကိုအလေးပေးပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရသွားတဲ့အတွက်ဝမ်းမြောက်ဂုဏ်ယူတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရတဲ့ပုံမှာဝမ်းမြောက်ဂုဏ်ယူပြီးအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးသားရဝါပြောရေးနဲ့ဒီမိုကရေစီအတွက်ရှေ့ရှုဆောင်ရွက်တဲ့အစိုးရအသစ်မြန်မာပြည်သူများနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့တန်ယုံယာယီတာဝန်ခံဂွမ်ကာတနိုကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးအခုချိန်ထိရတဲ့စည်းရင်းတွေအရတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကစုစုပေါင်းအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။ NLD ပါတီကပြည်သူ့လွတ်တော်မှာ258နေရာ၊မြို့သားလွတ်တော်မှာ138နေရာရထားပြီးတော့စုစုပေါင်းပြည်ထောင်စုလွတ်တော်မှာအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။အဓိကတိုက်ခိုက်ပါတီဖြစ်တဲ့ပြည်ခိုင်ဖြူပါတီကတော့ပြည်သူ့လွတ်တော်အမှတ်နေရာ25နေရာ၊မြို့သားလွတ်တော်6နေရာနဲ့စုစုပေါင်း31နေရာရထားပါလေ။ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကတော့စုစုပေါင်းအမှတ်နေရာ15နေရာရထားပြီးတော့ ANP ပါတီကတော့8နေရာနဲ့ကျန်ပါတီတွေက24နေရာရထားတယ်လို့သိရပါဗျ။ရွေးကောက်ပွဲအနိုင်ရှုံးစည်းရင်းတွေကိုတော့ကိုယ်စားလှယ်လောင်းတွေဖြစ်ရတဲ့ပုံစံ19ရလဒ်တွေကိုကြည့်ပြီးပါတီတွေကအသီးသီးထုတ်ပြန်ကြတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တိုင်းနိုင်ငံလုံးရလဒ်အပြည့်စုံကိုထုတ်ပြန်နေသေးပဲဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆင်းရဲတက်ရတဲ့သူအရေအတွက်ဟာတောက်ကြနေမှာလဲနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်မှာမနေ့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံရသူ 38,000 ကျော်ရှိပြီးတော့ပြီးခဲ့တဲ့တရက်ကထက် 1,000 ကျော်ပိုများလာတယ်လို့ Johns Hopkins တက္ကသိုလ်နဲ့ COVID-19 ရောဂါစောင့်ကြည့်ဌာနတွေကပြောပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကြောင့်သေဆုံးသူ1,300လည်းရှိခဲ့ပါတယ်။ဒါကြောင့်ကူးစက်ရင်အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း10,000+ ကျော်နဲ့သေဆုံးသူ34,400ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်မနေ့က COVID-19 ရောဂါကြောင့်ဆေးရုံတက်ရသူရေတွက်ဟာလည်း69,000ကျော်ရှိပြီးကြာသပတေးနေ့ကထက်ကို2,000လောက်ပိုများလာတယ်လို့ပြောပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ4,000ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းလည်းအများဆုံးစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း100,000ကျော်သွားပြီဖြစ်ပါတယ်။ဒီနေ့နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ1,300ကျော်ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူ1,900,000နဲ့ဂေါမာဗိုင်းရပ်စ်ကူးစက်မှုသေဒ္ဓထအများဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယနိုင်ငံမှာတော့၄၀ဗိုင်းရပ်စ်ကူးစက်မှုနှုန်းကဒီနေ့မှပုံမှန်အတိုင်းဆက်ပြီးရှိနေပေမဲ့လည်းဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီမီးထွန်းပွဲတော်ကာလဖြစ်နေတာကြောင့်မြို့တော်ညူဒေလီမှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကိုအိန္ဒိယအာဏာပိုင်တွေစောင့်ကြည့်နေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ4,684ယောက်ရှိပြီးတော့သေဆုံးသူ920ရှိတယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။ဒီထဲမှာညူဒေလီမြို့မှာကူးစက်သူ9,802ယောက်နဲ့သေဆုံးသူ92ယောက်ပါဝင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 8,900 ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။သရီးလင်္ကာနိုင်ငံမှာတော့မြို့ရကိုလံဘိုမြို့ကစိတ်ကမ်းမှာဝန်ထမ်း60ဗိုင်းရပ်စ်ကူးစက်ခံထားပြီးနောက်ထပ်200လဲတိကျခွဲပြီးတော့အသွားလာကန့်သတ်ခံရတဲ့အတွက်စိတ်ကမ်းလုပ်ငန်းရှင်တွေမှာနောက်နေ့ကြံ့ကြာမှုတွေဖြစ်ပွားခဲ့ပါတယ်။စိတ်ကမ်းလုပ်ငန်းရှင်တွေနောက်နေ့ကုန်ပြီးတင်မော့တရားစင်နီးပါလောက်စိတ်ကမ်းကိုဝင်ခွင့်ရဖို့အတွက်ဆောင်ဆိုင်နေတယ်လို့ဒီလိုလင်္ကာစိတ်ကမ်းအာဏာပိုင်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့တောင်ကိုရီးယားလက်ရွေးစင်ဘောလုံးသမား၄ယောက်နဲ့အသင်းတာဝန်ရှိသူ၁ယောက်ဟာ မက္ကဆီကိုအတင်းနဲ့ချစ်ကြည်အခြေစားပွဲကစားဖို့အတွက်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ယနေ့အားသာသမားတွေဗိုင်းရပ်ရှိမရှိထပ်စစ်ဆေးသွားမှာဖြစ်ပြီးတော့အဲ့နောက်မှာပွဲကိုကစားမယ်မကစားဘူးဆိုတာကိုဆုံးဖြတ်မယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။တောင်ကိုရီးယားနိုင်ငံတဝမ်းမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ103ယောက်ရှိပြီးတော့ဒါဟာ83ရက်အတွင်းမှာအများဆုံးကူးစက်တာလည်းဖြစ်ပါတယ်ခင်ဗျာ ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မအင်ဂျင်နိုင်ပါအခုဒီလက်ရှိနောက်ဆုံးအခြေအနေရဆိုလို့ရှိရင်ဂျော်ဂျီယာတို့ပန်ဆယ်ဗေးနီးယားတို့အဲ့ဒီမှာမဲရီတွေ့နေတာတွေနဲ့ပတ်သက်ပြီးတော့သမရထရန့်ကနေပြီးတော့ဗောနော်မတမာမှုတွေရှိနေတယ်အဲ့ဒါတွေဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပြည်နယ်တွေကမဲယုံတာဝန်ရှိသူတွေကပြန်ပြီးတော့တုံ့ပြန်ထားတာရှိပါတယ်
Every step of the election process is publicly observable
Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ပြောသွားတာကရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်အဆင့်တိုင်းဟာအညာတည်သူရှေးမောက်မှာဆောင်ရွက်ခဲ့တာဖြစ်ပြီးပွင့်လင်းမြင်သာမှုရှိခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာပေးခဲ့ကြတဲ့မဲရီအပါအဝင်ကြိုတင်မဲရီကိုရေတွက်တဲ့နေရာမှာဒီလိုမျိုးဆောင်ရွက်ခဲ့တာပါလို့ပြောသွားတာပါ။ဒါ့အပြင်စာလိုက်ကနေကြိုတင်မဲပေးသူပေါင်း2,000+ရှိခဲ့ပြီးဒီမဲတစ်ခုချင်းစီကိုဥပဒေသတ်မှတ်ချက်တွေအတိုင်းအတိအကျလိုက်နာရေတွက်ဖို့ရွေးကောက်ပွဲအရာရှိတွေဘက်ကလည်းလိုအပ်တဲ့အချိန်ယူခဲ့ကြတယ်လို့လည်းသူကတုံ့ပြန်ပြောဆိုခဲ့ပါတယ်။လက်ရှိသမ္မတထရန့်စီယုံလှုပ်ရှားမှုအဖွဲ့ကမဲရီပြန်ရေတွက်ဖို့တောင်းဆိုနေတဲ့အပိုင်းမှာတော့ဒီမိုကရက်ဂျိုးဘိုက်ဒန်အနိုင်ရခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာနိုဝင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိမဲရီကိုပြန်လည်ရေတွက်မှာဖြစ်တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကကြေညာခဲ့ပါတယ်။ဒါပေမဲ့ဂျိုးဘိုက်ဒန်ရှေ့ကပြေးနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာတော့မဲရီပြန်ပြီးရေတွက်မဲ့အလားအလာမတည်ကြသေးပါဘူး။ Wisconsin ပြည်နယ်မှာတော့ဂျိုးဘိုက်ဒန်ကသမ္မတ Trump ထက်မဲရီအတွက်တိတ်ပြီးမကွာတဲ့အတွက်နောက်ဆုံးမဲရလက်တွေထွက်လာချိန်မှာ Trump ရဲ့စီယုံရေးအဖွဲ့ကမဲရီပြန်ပြီးရေတွက်ဖို့တောင်းဆိုလာနိုင်ခြင်းရှိနေတဲ့အနေအထားနဲ့ပတ်သက်လို့တော့Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ကအခုလိုပြောပါတယ
်။ The recount statute say that any agreement
Mary ပြန်ပြီးရေးတွက်ဖို့တတ်မှတ်ထားတဲ့ပြဋ္ဌာန်းချက်အရာဆိုရင်ရွေးကောက်ပွဲမှာထိတ်တန့်ရှင်ပြိုင်သူ2ဦးကြားမဲရလက်ဟာမတိမ်မြေးဖြစ်နေပြီးအနိုင်ရသူကမဲရေးတွက်အဖြစ်တစ်ရာဂိုင်းနှုံးပဲတာမယ်ဆိုရင်တစ်ဖက်လူကမဲရီပြန်ပြီးရေးတွက်ဖို့တောင်းဆိုနိုင်ပါတယ်။တကယ်လို့အနိုင်ရတဲ့မဲရေးတွက်ဟာ3.26ရာဂိုင်းနှုံးနဲ့တစ်ရာဂိုင်းနှုံးကြားမှာရှိနေတဲ့ဆိုရင်မဲပြန်ပြီးရေးတွက်ဖို့တောင်းဆိုတဲ့သူဘက်ကကုန်ကြစရိတ်ကိုကြခံရမှာဖြစ်ပါတယ်။ဒါပေမဲ့3.25ရာဂိုင်းနှုံးနဲ့အဲ့ဒီအောက်မှာရှိနေတယ်ဆိုရင်တော့ပြည်နယ်ကကုန်ကြစရိတ်ကိုပေးရမှာဖြစ်ပါတယ်။ Wisconsin ပြည်နယ်မှာအလိုလျောက်မဲတွေပြန်ပြီးရေးတွက်တာမျိုးတော့မရှိပါဘူးလို့သူကပြောသွားတာပါ။ဒီမိုကရက်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာလက်ရှိမဲရလက်တွေအရာအနိုင်ရသူဖြစ်နေပေမဲ့သမ္မတထရန့်ဘက်ကတော့အခုချိန်ထိလက်ခံအတိမတ်ပြုခြင်းမရှိသေးသလိုသူ့ရဲ့ Twitter ကနေတဆင့်မဲလိမ်မှုတွေနဲ့အခြားမှန်မှန်မကန်လုပ်ရက်တွေကြောင့်သူ့ရမဲ့မဲအရေးအတွက်တန်ပေါင်းများစွာဆုံးရှုံးခဲ့ရတယ်ဆိုပြီးတက်တည်အထောက်အထားမရှိဘဲအချိန်ကြိမ်ရေးသားခဲ့ပါတယ်အခုလိုသမ္မတထရန့်ရဲ့ရေးသားချက်ဟာသူ့အစိုးရအောက်မှာရှိနေတဲ့ CISA ခေါ် Internet Cyber နဲ့အခြေခံအဆောက်အုံလုံခြုံရေး Agency အပါအဝင် Federal နဲ့ပြည်내အရာရှိတွေပါဝင်တဲ့ညွန်ပေါင်းအဖွဲ့ရဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့မှာမဲပေးဆက်ကရိယာထုတ်လုပ်သူတွေမဲပေးတဲ့ Software Company တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေလည်းပါဝင်ပါတယ်။သူတို့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုခုခံကာကွယ်ထားတဲ့အဲ့ဒီကြီးညာချက်မှာနိုဝင်ဘာလ3ရက်ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာလုံခြုံစိတ်ချရမှုအရှိဆုံးဖြစ်တယ်လို့ဖော်ပြထားပါတယ
်။ VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။Radio season တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို
ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျမကဆုမမရှင်ရွေးကောက်ပွဲကော်မရှင်ရုံးလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တချို့ချက်ချင်းဒီအမှတ်တစိုက်ဝစ်ဆင်ထားတဲ့အပေါ်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပေါ်လာမှာကိုစိုးရင်ကြောင်းမြန်မာနိုင်ငံချက်ချင်းဒီအတင်ကသဘောထားထုတ်ပြန်တဲ့အကြောင်းတင်ပြပေးချင်ပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလ17ရက်နေ့ကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးရှိလုံခြုံရေးစောင့်ချက်တာဝန်ယူနေတဲ့ရဲတပ်ဖွဲ့ဝင်တွေအနက်ကရဲတပ်ဖွဲ့ဝင်တချို့ချက်ချင်းဒီအမှတ်သားပါအပေါ်ယုံဝိယုံဖြူကိုဝစ်ဆင်ထားတဲ့အပေါ်မှာမြန်မာနိုင်ငံချက်ချင်းဒီအသင်ဘက်ကချက်ချင်းဒီအသင်နဲ့ဆေးဘက်ဆိုင်ရာတပ်ဖွဲ့တွေများမှအပါအထူးသဖြင့်လုံခြုံရေးပိုင်းဆိုင်ရာလုပ်ငန်းတွေမှာချက်ချင်းဒီအမှတ်သားကိုအသုံးပြုခွင့်မရှိဘူးလို့ကန့်ကွက်ခဲ့တာပါချက်ချင်းဒီအမှတ်တစိုက်ကိုလွဲမှားစွာအသုံးမပြုဖို့နဲ့အသုံးပြုခဲ့ရင်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပွားနိုင်ခြင်းရှိတာကြောင့်အခုလိုမျိုးမြန်မာနိုင်ငံချက်ချင်းဒီအသင်းအနေနဲ့ကြေညာချက်ထုတ်ပြန်ရတာဖြစ်တယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းအထွေထွေအတူရေမှုပမောက္ခဒေါက်တာထင်စောဆိုးက VOA မြန်မာပိုင်းကိုပြောပါတယ
်ထုတ်ပြန်ရတဲ့အကြောင်းရတော့ဒီကျွန်တော်တို့ဒီချက်ချင်းဒီမှတ်သားကဒီဆိုင်ရာချက်ချင်းဒီကော်မတီနော်အဲကျွန်တော်တို့အပြည်ပြည်ဆိုင်ရာဒီချက်ချင်းဒီဖက်ဒရေးရှင်းနိုင်ငံတကာချက်ချင်းဒီအသင်းအနေနဲ့မြန်မာနိုင်ငံချက်ချင်းဒီအသင်းဆက်စားတည်ပြီပေါ့နော်အဲကျွန်တော်တို့ရဲ့ဒီရှေးဝန်တက်ဖွဲ့လွဲလို့ဒီလူကတိုးတဲ့ပြည်မရှိပါဘူးအာကျွန်တော်ကဂျင်ဂလီဘာသဘောတူညီချက်ရကျွန်တော်အစီအကံတွေရှိပါတယ်။အကြမ်းထဲမှာကျွန်တော်တို့ကနေပြီးတော့ဒီပြည်သူ့ရဲတပ်ဖွဲ့ဝင်တွေကဒီမှတ်သားကိုဝေ့ချင်တဲ့တချို့မလို့ကျွန်တော်တို့ကမသိတော့ပါဘူးပေါ့နော်။အဲ့တော့ရဲတပ်ဖွဲ့ကိုကျွန်တော်တို့ကနေပြီးတော့မေတ္တာရက်ခံတည်နိုင်ပြီးတော့သူပြုမျိုးမရုပ်ဖို့တဲ့ကိုကျွန်တော်တို့ကနေပြီးတော့မေတ္တာရက်ခံဖြစ်ပါတယ်။
မြန်မာနိုင်ငံဟာဂျနီဗာသဘောတူညီချက်တွေကို1992ခုနှစ်ဩဂုတ်လ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တည်တဲ့အညီစာချုပ်ပါအချက်တွေထဲကချက်ချင်းဤအမှတ်အသားကိုအကာအကွယ်ပေးနိုင်ရေးနိုင်ငံတွင်းမှာချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုလည်းကြိုးပမ်းဆောင်ရွက်နေကြပါတယ်လို့ပါမောက္ခဒေါက်တာထင်စောဆိုးကပြောပြပါတယ်
။ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလေဒီချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေကိုလည်းကျွန်တော်ပြဋ္ဌာန်းမှုရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီ2020ပြည်နှစ်ဒီနှစ်ပေါ့နော်မတ်လမှာဒီအမျိုးသားလူတော်ဆိုင်ရာဥပဒေ193ရပြည်သူ့လူတော်ကိုကျွန်တော်တို့လိမ့်မှုပို့ထားပါတယ်ခင်ဗျာ။ကြာခင်ဒါတို့ကျွန်တော်တို့အတက်ဝင်အောင်လုပ်ပါတယ်။အဲ့ကြရင်တော့ဒီဥပဒေကဒီနိုင်ငံတော်ရဲ့ဥပဒေတရားအနေနဲ့ချက်အောင်ဖြစ်ပါတယ်။အဲ့ဒီအချိန်မှာဒီအပေါင်းအားလည်းပဲဒီအမှတ်အသားပတ်သက်ပြီးတော့သဘောပေါက်လာမယ်ဆိုရင်တော့လေဟိုဒီအမှတ်အသားကို misuse ပေါ့နော်ဟိုတလဲတုံးနိုင်ပါမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်အနေနဲ့ share လုပ်ပြီးတော့နေသားလို့ရှိပါတယ်ခင်ဗျာ။
လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကတော့လုံခြုံရေးအတွက်တသက်သာမဟုတ်ပဲအရေးပေါ်ဆေးဝါးကုသမှုနဲ့စံမာရေးဆောင်ရှားမှုတွေအရေးကြီးကြီးလိုအပ်လာရင်အခုညီပေးနိုင်ရေးဒီလိုချက်ချင်းဒီအမှတ်အသားတွေကိုဝစ်ဆင်ထားတာဖြစ်နိုင်တယ်လို့ရဲမှူးဟောင်းဦးတင်ဝင်းကသုံးသပ်ပါတယ
်ပုံမှန်တော့ရဲလုံငန်းမှာတော့ချက်ချင်းဝစ်ဆင်မပါပါဘူးဒါပေမဲ့အခုနောက်ပိုင်းတွေမှာဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီသူခင်းတွေဖြစ်ပေါ်လာတဲ့အခါမှာတန်ရာရတဲ့လူတွေတပ်ဖွဲ့ဝင်တွေပြည်သူတွေကူညီဖို့ဆိုပြီးတော့အဲ့လိုနောက်ပိုင်းညွန်ကြခဲ့တဲ့ကိစ္စနဲ့ရောက်တာတွေရှိရဲအဲ့ဒါစစ်တင်နန်းနေတဲ့အရဲတွေရာလေရဲတွေရာကြီးတက်မလို့စစ်တင်နန်းနေမှာတော့တွေ့ရတယ်စစ်မီပြည်မှာကုသတဲ့တင်နန်းတွေတော့တွေ့တဲ့အခါကျတော့အဲ့ဒီတင်နန်းချင်းရဲဘော်တွေဝတ်တယ်သူကျွန်တော်တို့ထင်တယ်ဆင်မရဲဟုတ်ကဲ့ဝင်းရောက်ကူညီဆောင်ရွက်ပေးဖို့အတွက်ကတိသာထင်ရှားအောင်ဝတ်တဲ့သဘောတော့ရှိတယ်အခုနောက်ပိုင်းမှာကျွန်တော်တို့ရဲတော်ဘော်တွေကပြည်သူကိုကူညီပေးတယ်ဆိုတဲ့အပိုင်းတွေကတော်တော်များများပါလာတယ်ကြဲကြဲကြောင်ပါလာတယ်ပါလာတဲ့အခါကျတော့ပြဿနာတွေတစ်ခုကြီးဖြစ်ပေါ်လာလို့ဒါကတကြဲရလာခြင်းကူညီပေးဖို့အဓိကဒီရင်းနဲ့ဆောင်ရွက်တယ်လို့ပဲကျွန်တော်ယူဆတယ်ဆရာမကြီး။အဲဒီမှာတားရှိပါလဲသူတို့ကုညီတဲ့ရဲ့ကုညီရဲ့ဒီဟန်ဆိုရဲရိုက်ခံမှာပေါ့။ညွှန်ကြားချက်သူတို့ရှိတယ်ပြောတယ်တရားဝင်စီစဉ်ခွင့်ရှိတဲ့ဟာရင်တရားဝင်ပြေပါလိမ့်မယ်။ဒါကျွန်တော်တို့ကလည်းနောက်ပိုင်းပြောင်းလဲတဲ့အခြေအနေပေါ့ရဲတပ်ဖွဲ့အခြေအနေလေးနဲ့ပြောပြပေးတဲ့သဘောပါဆရာမ
။ချက်ချင်းဒီအမှတ်အသားကိုအသုံးပြုခွင့်ရတဲ့အဖွဲ့အစည်းတွေကနေလွှဲလို့ချက်ချင်းဒီတစိုက်ကိုလွှဲမစွာအသုံးပြုကြမယ်ဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ချက်ချင်းဒီအဖွဲ့တွေချက်ချင်းဒီအလံနဲ့ချက်ချင်းဒီအမှတ်တစိုက်ပါတွာလာမှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့မလိုလားအပ်တဲ့အခြေအနေအကျိုးဆက်တွေဖြစ်ပွားလာနိုင်ခြင်းရှိတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပါလို့မြန်မာနိုင်ငံချက်ချင်းဒီအသင်းဘက်ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုမြစ်တာရက်ခံတောင်းဆိုထားတာဖြစ်ပါတယ်ရှင်ကျမစုမမ
ကိုဗစ်ကာလအတွင်းအလုံးလက်မဲ့ဖြစ်နေတဲ့မြန်မာမျိုးသမီးငယ်တွေဟာထိုင်းနိုင်ငံဘက်ချမ်းတရားမဝင်ဖြတ်ကျော်ပြီးရရအလုပ်လုပ်ကြရရမှာထိုင်းနိုင်ငံလုပ်ငန်းတွေကိုလည်းအတော်များများရောက်ရှိလာကြတဲ့အခြေအနေကိုပြောပြပါမယ်။ကျမမအေးမှာပါ။ကိုဗစ်ကာယကကာလမှာမြန်မာနိုင်ငံမှာအလုပ်ကင်ရှားပါးလာပြီးကြောင်းအင်ဂျင်နီယာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံထဲကို Lumpang ko pwai gari gane te sin, nyama mengkali re le wunyao la jara re shi ni ba re. Ka bhe jang, thai na ngan tuin, ta chou sa yon alo yon ni, a thai jau lo ngan ni jen na thai ya re atwe, alo le me chi ya re a miyota mi ngay re atwe, alo kain sha ba mu re go chong de jang ra ba, pi atwe, alo kain sha pwai yin ne, lupong kutu re ye ta gong pika ya du re le shi de lo, ngui ya lo re a ne khan lo ngan ni ma, wunyao lo kain du re le shi ni ba re, nui ma la sa tong ya ni ro nga ro, thai nya ma ne zhe, yin nao ka yang tuin ga, ne khan ta ku ma,
มาเมงเลตองอพังขันยาบีจิตะจาหมู่เตียมะวนโควิดหมู่ฤเนี่ยอายุขันยาบาเดตูรุหาโควิดกาลอตวินอลุษาโพไทยနိုင်ငံတွင်းကိုဝင်ရောက်ပြီးအခုလိုမျိုးအနှိတ်ခမ်းလုပ်ငန်းမှာလုပ်ကင်နေကြတယ်လို့သိရကြောင်းအေးစီလုံးသမားကူကြီးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်ဟိုမောင်ခိုလိုင်းနေပြီးတော့အခုတွင်းပြီးတော့ဗောနော်ထိုင်းဘက်ကိုထိုင်းဘက်ကိုခိုးတွင်းပြီးတော့ကျွန်တော်တို့နှိတ်ခမ ဟန်ဆောင်ပြီးတော့အဲကျွန်တော်တို့ဒီအဲ့ဒါဟန်ဆောင်ပြီးတော့ဗောနော်အတဲဟူအောင်ခေါ်လာခေါ်လာတယ်ပြီးရင်ခေါ်ထုတ်လာခဲ့ပြီးမှကျွန်တော်တို့ဖန်ဖန်လိုက်တာ
နေဆက်တစ်လျှောက်မှာတော့ဒီလိုမိန်းကလေးတွေကိုလူမောင်ကိုပွဲစားတွေကအနှိမ့်ခမ်းမိခံထားတဲ့ပြည်စာလုပ်ငန်းတွေကိုပို့ခဲ့ကြတာတွေလည်းအများကြီးရှိတယ်လို့ဆိုပါတယ
်ဖန်မိတာတွေရှိတယ်လို့မဖန်မိတာတွေလည်းရှိတယ်ရောက်ဒီမဲဆောက်မဲဆိုင်တာရှိလိမ့်ကျွန်တော်ကော့တောင်းဟုတ်ရှိနေပါတယ
်အခုပြည့်ရက်မှာတော့မြန်မာနိုင်ငံသူတွေကိုလက်ခံအလုပ်ပေးထားတဲ့အနှိမ့်ခမ်းပိုင်ရှင်ကိုတော့တရားမဝင်လက်ခံမှုနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံသူတွေကိုတော့လဝကဥပဒေနဲ့ပြည်ထောင်စုအလုပ်လုပ်ကင်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရန်နောင်းလဝကရဲမှုဖိုင်ဆက်စုဝန်ကပြောဆိုသွားပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေကိုစစ်ဆေးချက်အရကိုဗစ်ကာလအလုပ်လက်မဲ့ဖြစ်နေကြတာကြောင့်အလုပ်ရှာဖို့လာရင်လူမောင်ခိုပွဲစားတွေကနေတစ်ဆင့်ဆက်သွယ်ပြီးအနှိမ့်ခမ်းနေမှာလောက်ကင်နေကြရတာလို့ရဲကိုဝန်ခံထွက်ဆိုခဲ့ကြအောင်ထိုင်းတဲ့နေမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကမှုတိုက်ဖြတ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနှိမ့်ဆုံးအဆင့်နိုင်ငံစီးမှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။လူပုံမှုခံရသူအမျိုးသမီးငယ်အများစုဟာထိုင်းနိုင်ငံရဲ့အနှိမ့်ခမ်းနဲ့ပြည်စာလုပ်ငန်းတွေကိုအများစုရောက်ရှိကုန်ကြတယ်လို့လည်းလူပုံကုမှုအစီရင်ခံစာအများစုမှာဖော်ပြကြပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast season ကနေစုစုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတိုးတိုးကျိတ်ကျိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့တို့ကိုတို့ COVID-19 ရောဂါကူးစက်အောင်လုပ်မိသလိုဖြစ်နေမလား။ဒီဆောင်မကိုတော့မဲယုံနေစီသွားခဲ့တဲ့ဒိုးတန်သတင်းတောက်အေးအောင်ကဆက်လက်ပြပြပေးသွားမှာပါ။
မဲယုံစတင်ဖွင့်လှစ်ပြီးဖြစ်ပါကြောင်းဒီပေးကြေညာအပ်ပါ
2020အချွေချွေရွေးကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့ကြွေးပြီးမဲယုံကိုချီတက်လာကြတာပါဒါပေမဲ့အကြံတူတူများပြီးမဲယုံမှာတိုးဝှေ့သွားလာနေရပါတယ်social distancing 6ปีဆိုတာလဲတတိယပုံမရပါဘူးမဲမမြန်ပေးရရင်တန်းစီနေရဲ့ဂျားရဲ့လူမဝင်လာရေးကိုပဲအလေးထားနေကြပါရဲ့လမ်းထွက်တစ်ခုလာလောက်ရှိလျာပြီးဘောလုံးဝင်းတစ်ခုလောက်ကျဲဝင်းနဲ့ဂျောင်းဝင်းနဲ့ကျမရောက်နေပါတယ်အဲ့ဒီလှိုင်းတရားအရှိပိုင်မျိုးနယ်ကအထက်ကဆက်လေးဂျောင်းဟာမဲရုပ်အများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်ဒီဂျောင်းထဲမှာလူ2900ကျော်မဲပေးမဲ့မဲရုပ်29ရုံရှိနေပါတယ်အဲ့ဒီလူ2900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလို့သမားတွေဆိုင်ကယ်တက်စီမောင်းသူတွေပြန်သမားတွေစတဲ့အခြေခံလူတန်းစားတွေဖြစ်ပါတယ်သူတို့ကမဲပေးဖို့စံထပြင်းပြနေကြပုံရပါတယ်မဲယုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရတယ်လို့ဆိုပါတယ်သူက
စိတ်ကပူလာပါမကြီးဒါပေမဲ့ကိုယ့်ကိုအန္တရာယ်တော့လုံခြုံလောက်ကြတာပေါ့အဲ့လိုမျိုးကိုပေးချင်တော့လဲမဲဟိုကလုံခြုံလောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေးခွာပြီးတော့ပေါ့အရောက်တော့လဲအမလက်ဆေးပြီးတော့ပေါ့ကိုယ့်ကိုတတ်မှတ်ပြတ်နေပြန်ရေးတွေပါချိုးပေါ့အဲ့လိုမျိုးလောက်ကြတာပေါ့မအများဆိုတော့လေဘယ်လိုပြောရမလဲနော်တယောက်နဲ့တယောက်တို့ကကိုသူများတက်ကကတ်တော့လေကိုခွာပေါ့အဲ့လိုမျိုးကိုကတ်မနေဘူးပေါ့တယောက်ကိုသုံးမိခွာသုံးမိခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူထက်ကအရင်ဦးအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝမှာလက်သန့်ဈေးပြန်ပါတယ် အပူချိန်ချိန်ပြီးနှာခေါင်းစီးမပါလာသူတွေကိုနှာခေါင်းစီးနဲ့မျက်နှာကပေးပြီးနှာခေါင်းစီးပါလာရင်တော့မျက်နှာကပေးပါရယ်။ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲယုံမှာတန်းစီကြပါရယ်။မဲယုံတာဝန်ကျသူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတည်းပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကရှီလျားလာပါရယ်။အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါရယ်
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။လည်းပြရတယ်ကိုကဒီယောဂမျိုးဟိုနှခင်လာဘူးမကြုံတွေ့ဘူးရဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေ
တိုင်တရာမှာမဲပေးခဲ့တဲ့ဇောတူတူဖြစ်ပါတယ်တကယ်တော့လှိုင်းတရာဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးဆက်ယောဂဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါတယ်ရွေးကောက်ပွဲမကြိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ10ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါတယ်တမျိုးနွယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲယုံပေါင်း600ကျော်ရှိပါတယ်မဲယုံတချို့ရဲ့မဲစင်းအရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အတွက်လမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါလမ်းတွေပေါ်မှာစိုက်ကြရပြင့်နေတယ်လို့တချို့လက်ခဲရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ထိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အထွေထွေရွေးကောက်ပွဲအတွက်အစိုးရကတော့ COVID ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်ဖိုးအထိအကုန်ကျခံဝယ်ပြီးမဲယုံတွေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ပေစီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံတွေမှာအပူချိန်တိုင်းကြမလုပ်တာတွေလည်းရှိပါတယ်။တောင်ကလာဘမြို့နယ်မှာမဲပေးပြီးကိုဗစ် -19 ရောဂါကူးစက်မှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသေးစားကြီးကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာအဝေးပေါ့တရားတရားတန်းစီတဲ့အခါမှာအကွာအဝေးရကျမကြီးဌာနထုတ်ပြန်ထားလို့အကွာအဝေးမျိုးမဟုတ်ဘူး။ကိုကတကယ်လို့အရှိကလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ရှင်ကက်ကက်ကက်ကက်လာအဲ့လိုမျိုးနေထားရှိတယ်။နောက်ခွာလိုက်လို့ရှင်ကျတော့ဂျားဖြတ်တဲ့အာမျိုးတွေတစ်ခုရှိတယ်။နောက်တစ်ခုကကျတော့အပူချိန်မတိုင်းအမပေးတဲ့မဲယုံမှာအပူချိန်မတိုင်းဘူးနောက်တစ်ခုကကျတော့ mask တွေပေးတယ် mask တွေ face shield တွေပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီလောက်လူအုပ်အများကြီးရဲ့မှာအဲ့ဒါကဟိုအမှန်တကယ် mask ကမချွတ်အောင်ဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ပါလို့ရှိတယ်
ကမနဲ့တူမဲသွားပေးခဲ့တဲ့ညီမဖြစ်သူလေစိုးရိမ်မခင်ဖြစ်နေတော့မဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲပေးမဲရမကြမီတပတ်လောက်မှာဘေးကင်းလုံခြုံစွာဆန္ဒမဲပေးပါဆိုတဲ့ပညာပေးဗီဒီယိုကိုနှင်းစင်ပြီးပါကျင်းခဲ့ပါရယ်အဲ့ဒီဗီဒီယိုမှာမဲရုံလာရင်ယောဂအန်ရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မြင့်နေသူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအခန်းမှာမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချားပါရယ်မသေးစားကြီးခိုင်တို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်မြင့်နေသူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွမ်းအကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါရဲ့အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးဖြစ်စီရေကိုသုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါအစိုးရကနှာခေါင်းစင်းရဲ့မျက်နှာကတွေကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာကပေးပြီးနှာခေါင်းစင်းမပေးတဲ့မဲယုံတွေနှာခေါင်းစင်းပေးပြီးမျက်နှာကမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါရဲ့အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာမတွေဆိုရင်အစိုးရကပေးတဲ့နှာခေါင်းစည်းမဟုတ်ပဲ90ကျက်တဲ့နှာခေါင်းစည်းကိုတက်ဆင်တာတွေလည်းကြွေးရပါတယ်။အဲ့ဒီဆရာမတွေကမဲယုံကိုလာသူတိုင်းနဲ့ထိတွေ့ဆက်ဆံရပါတယ်။မဲပေးသူတွေနဲ့အနီးကစကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာ COVID-19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမရှိပါဘူး။မဲယုံတာဝန်ကြားသူတွေအတွက် PPE ဝတ်စုံတွေချုပ်ပေးပေမဲ့ရာသီဥတုပူတာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူးမဲရီတွက်ချိန်မှာတော့အတန်ကျေကျေနဲ့အများကြအောင်အော်ပြောရတဲ့အကျွတ်နှာခေါင်းစည်းတွေချွတ်ပြီးကျင်းညာပေးရတာဒီလည်းကြွေးရပါတယ်ဆီယမဂျော်နှင်းဝီအောင်ကတော့ဇာတိငင်းအောင်မျိုးကနေဖြာပုံမျိုးနဲ့ပင်လယ်ဝနားမှာရှိတဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲယုံကိုစိုက်ခဲ့တဲ့တန်ဆက်လက်တန်နဲ့ဆက်နှစ်နာရီကြာသွားရောက်ခဲ့ပါတယ်သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲယုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရီတွက်ပြီးချိန်မှာတော့ညာ9နာရီရှိနေပြီးအဲ့ဒီအချိန်မှာဆက်လီနဲ့မမောင်မဲမဲတဲ့3နာရီခန့်စီးပြီးညဉ့်ညက်ကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးညမကောင်းဖြစ်နေတဲ့သူမက
ဖျားပုံမှာဆရာယောဂပုံတွေတွေ့ရညတော့ဟိုဘယ်လိုပြောမလဲဟိုလာတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားလို့ပြောမလာလို့မဖြစ်ဘူးလေဆိုတော့အဲ့လိုမျိုးဖြစ်မနေလားတော့ကောကိုဗစ်ဘယ်လိုပြောမလဲအဲတိုင်းတည်းမှာငါဖြစ်နေမလားဆိုပြောတော့အဲ့လိုကိုကိုကိုတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်တယ်ဟောတော့ဟိုကိုကိုကိုတော့မဖြစ်ဘူးပဲထင်တော့အဲ့လိုဟိုကိုလည်းနေမကောင်းတော့မဲ့ကိုကိုဒါပင်ပန်းလို့ နေမကောင်းအဲ့လိုမျိုးပဲပြီးတော့ကိုယ့်အကူပြန်မယ်ဆိုရင်အဲ့လိုကျမကြီးတွေပါတခါတည်းစစ်ပေးပြီးတော့ပြောမှာကိုယ့်အတွက်ယုံကြည်မှုယုံကြည်ရရှိနေတဲ့အိမ်ပြန်လို့ရအောင်လို့အဲ့လိုလုပ်ပေးတယ်လို့ထင်တယ်ဒီနေ့ကကျတော့ဟိုအိမ်ယူလာပြန်လိုက်တယ်ကမကိုလို့ဆိုရင်ဟိုတချို့ကျမကြီးအိမ်ပြန်ရတယ်ကမကျမကြီးကစစ်ပေးရမရှိဘူးလေအဲ့လိုမရှိဘူးသူကိန်းမှကျတော့လည်းဆိုတော့ထောက်ခံစားနေပဲသွားလို့သွားလို့ရရကျမကြီးအဲ့လိုမျိုးစစ်ဆေးပေးရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုကိုကိုအဲ့လိုတိတ်ကိုယုံကြည်မှုမရှိဘူးအဲ့လိုဟိုယောဂမရှိဘူးသူကအယုံကြည်မှုမရှိဘူး
ကျမရင်းနဲ့အကစားဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့လူ30ဦးချက်မပို့ဖို့ပြီးခဲ့တဲ့အင်္ဂါနေ့မှာချက်မှန်ထုတ်ပြန်လိုက်ပါပြီ။နေ့စဉ်လူနာကလည်းတစ်ထောင်ချက်မှာတွေ့နေသေးတယ်။တည်ဆုံးသူ20ချက်မှာရှိနေသေးပါပဲ။ကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွေးကောက်ပွဲနေ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပတ်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရက်အနည်းငယ်အတွင်းဘယ်နေရာမှာရက်တည်နေမလဲစောင့်ကြည့်ရတော့မှာပဲဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်သတင်းတော်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာSoundcloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိတော်နေလေးဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။ VOA American တန်ကားနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတည်တည်ဒေါက်တာအောင်မျိုးတို့နဲ့ပင်ဆိုင်ဆွေးနွေးထားပါတယ်။ Channel FFE သတင်းအေဒီတာကုမှုသက်ကနေပြီးစီစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာပတ်စင်တက်ဆက်ပေးနေကြဖြစ်တဲ့စကောင်းဝိုင်းဆွေးနွေးပွဲစီစဉ်ကနေကြိုဆိုလိုက်ပါရစေဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးလေးလာသုံးသပ်သူတူဖြစ်ပြီးတော့စောင်းမားရှင်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ပတိမို့ခြေခံဥပဒေဆိုင်ရာစောင်းမားတွေကိုချစ်ပြုရေးသားနေတဲ့စောင်းမားရှင်မောင်ညာနာဖြစ်ပါတယ်နောက်တစ်ခါဒီ night တမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်။အခုကျွန်တော်တို့ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်မလဲဆိုတဲ့ဒီအကြောင်းအရာကိုအခြေခံပြီးဆွေးနွေးမှာပေါ့။ဆိုတော့ဒီလက်ရှိအချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့လည်းရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်။ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်မလဲဆိုတော့ကျွန်တော်တို့ဒီချေခံဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်ဆက်ပြီးတော့ဒီချေခံဆွေးနွေးတဲ့ဒီနေ့ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုတော့နိုင်ငံရေးအကြံတွေပေါ့ရှိလာနိုင်တယ်ရှိလာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမခွဲခင်ဒီလွတ်တော်တတိယဂျင်လွတ်တော်မခေါ်ခင်စက်ကြားမှာကြုံတွေ့ရနိုင်တယ်ရှိရဲ့စိန်ခေါ်မှုတွေကိုဆက်ပြီးတော့ဆွေးနွေးပေးနေတယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်ဒေါက်တာဂျင်မျိုးသိန်းကိုဆက်ပြီးဆွေးနွေးပေးနေကြပါတယ်
အဲ့တော့ဟိုကျွန်တော်အမြင်ပြောရရင်တော့အဲကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့အာနောက်3လလောက်နေကျွန်တော်တို့အာလွတ်တော်အသစ်တွေဆိုးရအသစ်တွေလည်းပေါ်လာတော့အဲ့ဒီအခါကျတော့เนาะဟိုအရင်ဆိုးရလက်ထက်မှာရှိခဲ့တယ်ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တဲဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တွေနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တွေနောက်အာဂရီလိုက်စားမှုတိုက်ဖျက်ရေးအချက်တွေနောက်ဗဟိုချုပ်ကိုင်မှုလျှော့ချရေးအချက်တွေအဒီအချက်တဲကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်နေအဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တွေတစ်ခုကတော့ကျွန်တော်တို့ကိုဗစ်နော် 19 alone စီးပွားရေးပြန်လဲထူထောင်ရေးဆိုတဲ့အချက်အသေးကြီးဟာလည်းပဲနော်လာမဲ့အစိုးရနဲ့လာမဲ့လွှတ်တော်တွေအတွက်ကိုနော်အင်မတန်မှကြီးမားတဲ့နော်အချက်အသေးဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့လာမဲ့ကာလမှာနော်ဟိုအဓိကအရေးကြီးတာကဘာလဲဆိုတော့ကျွန်တော်အမြင်ပေါ့လေဒါအစိုးရဖွဲ့အနေနဲ့နော်ဗဟုချုပ်ကင်မှုကိုနော်တိတိတသာရှော့ချနိုင်မှုလိုအပ်တယ်လို့မြင်တယ်နောက်တစ်ခုကတော့လွတ်တော်ဒီအနေနဲ့တော့အစိုးရဒီကိုတော့ထိထိရောက်ရောက်တော့တက်မှတ်ထိန်းချုပ်နိုင်ဖို့မဖြစ်မနေလိုအပ်လာလိမ့်မယ်လို့မြင်တယ်။အဲဒီလိုတက်မှတ်ထိန်းချုပ်နိုင်ဖို့လည်းပဲတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရအခွင့်အရေးပေးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တော့ဒီပြဋ္ဌာန်းချက်တွေကိုတော့ပြည်တော်စုလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ဒီအနေနဲ့တော့ထိထိရောက်ရောက်သုံးပြီးတော့အစိုးရတွေကိုတက်မှတ်ထိန်းချုပ်နိုင်ဖို့လိုအပ်လိမ့်မယ်လို့မြင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာအောင်မျိုးဒီကောင်ကဗာများသုံးသက်ချင်တာရှိမယ်ဒီအားနဲ့ပတ်သက်ပြီးတော့လေ
။ဟိုပထမအချက်အနေနဲ့ကတော့ဟိုဒီအခုဟွာပေါ့ဆရာဟွာပေါ့နော်ဟိုဟွာပေါ့ဒီဟိုဆရာဦးရမျိုးသိန်းကိုရမျိုးသိန်းပြောထားတဲ့အချက်တွေအားလုံးကိုကျွန်တော်ကသဘောတူပါတယ်။အဲ့တော့ဒါကိုသဘောတူတယ်ကျွန်တော်တခြားဟိုထပ်ဟွာပေါ့နော်ဒါပေမဲ့နည်းနည်းလေးတစ်ခုထပ်ဖြေချင်တာကျတော့ကျွန်တော်ကဒီဟွာပေါ့ credibility ဆိုတဲ့ကျွန်တော်တို့ကဟိုပါတော့ဒီဟိုသိက္ခာရှိမှုအတိုင်းတာပေါ့နော်သိက္ခာရှိမှုအတိုင်းတာပေါ့အခုကဒီအခုကျွန်တော်တို့ဒီလက်ရှိအာဏာရပါတီကလက်ရှိလွတ်တော်ပဲလေနော်လက်ရှိလွတ်တော်နောက်သူကမကူးခင်မှာသူကဒီအခုကအမျိုးသားရင်ကြားမစီပဲနဲ့ရင်ကြားကွဲသွားတာပေါ့နော်ရင်ကြားကွဲသွားတဲ့ခါကျတော့ရင်ကြားကွဲသွားတဲ့ပြင်ကိုသူ့ကိုဒီဟလာ UEC ကိစ္စနဲ့ပတ်သက်လို့လေဟလာဒီ EU တို့ဘာတို့ကစပြီးတော့ကျွန်တော်တို့ကဟိုပြောနေတာရှိတယ်လေဟလာပိုကောင်းတဲ့စနစ်ကိုလုပ်ဖို့နော်ဟလာအမေရိကန်နိုင်ငံရေးဝန်ကြီးကလည်းဒါဝေဖန်နေတဲ့ခါကျတော့အဓိကအရေးကြီးတာကအဲ့ဒီ credibility ပုံရိပ်ကောင်းမှနောက်ဆုံးအတွက်ကကျွန်တော်ကောင်းမှလေအဲ့တော့ဒီဟာကအဲ့ဒီပုံရိပ်ကောင်းမှု credibility ကောင်းမှုအတွက်ကိုဒီကြားထဲမှာကျွန်တော်ဟိုပါ USDP လဲဟလာမူရကျင်တဲ့အောင်လုံးဝမဲ့ပြဿနာကြီးရရှိနေတယ်လို့ကျွန်တော်ထင်တယ်ဟိုစောပိုင်းကိုရိုင်းပုသိပြောတာဒီအားလုံးကျွန်တော်လက်ခံတဲ့သဘောတူတယ် plus ခုနကျွန်တော်ပြောတဲ့ credibility ပေါ့နော်ငယ်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြီးက
ဟုတ်ကဲ့
လက်ခတ်တင်ရင်းအဆိုင်ခဲကြီးကိုဖြည့်ရှင်းမှုလို့လဲဒါမှပဲကျွန်တော်တို့ကဒီပါတီကြီးနှစ်ခုကလည်းကျွန်တော်ဟိုပါပေါ့နော်ဟိုအခြေခဲကျွန်တော်ရွတ်သားမှာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမေးခွန်းပေါ်မှာပဲဟိုဆရာမောင်ညနာချက်တော့ဆွေးနွေးပြပါဦး
ကျွန်တော်တို့ဒီလက်ရှိရေကောက်ဝဲအလွန်ပေါ့နော်ဖြစ်လာမဲ့စိန်ခေါ်မှုတွေကတော့2016နိုင်တော့စိန်ခေါ်မှုတွေအတိုင်းပဲအနည်းဆုံးတော့ရှိနေဦးမှာပဲတခုခုလာတော့ခုနဆရာတို့ပြောရလို့ပြောရပေါ့နော်ဒီကိုဗစ်ကိစ္စပေါ့အဲပိုးလာတယ်ပေါ့ပြောရရင်တော့ရေကောက်ဝဲအစိန်ခေါ်မှုတွေကိုစိန်ခေါ်မှုအလန်တိုင်းကိုဝင်လူကြရဲ့ပွဲတော့ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံမှာကစိန်ခေါ်မှုတွေက2016ခုနဒီဘက်တက်လာတယ်ကျွန်တော်တို့ဘာမှရော့မလို့ဘောเนาะအထူးသဖြင့်မှတ်ပါဒီလက်ရှိဒရောလေအစိုးရမဖွဲ့ခင်တော်တော်ဒီမမလုပ်ခင်မှာကျွန်တော်တို့ရင်ဆိုင်ရတဲ့အချက်တွေကတော့လက်ရှိဒီ၃နာရီမှာဘောเนาะရုပ်ောက်ပဲရလက်ကြောင်မနောက်မကြည့်မြင်မှုတွေကိုလမ်းစလက်ဆက်လက်နာလေးကျွန်တော်တို့တွေ့နေရတယ်ဘောเนาะတွေ့ရတဲ့အခါမှာအဲ့အရာတွေကိုလက်ရှိဟိုဒီအစိုးရကလက်ရှိရုပ်ောက်ပဲကော်မရှင်ကဘယ်လိုလိမ္မာပေါင်းလဲဆိုတာကိုင်ပြီးဖြည့်ရှင်းမလဲဆိုတာကလည်းအဓိကကြားတယ်ဒီကလာကဟိုကျွန်တော်2016ဟိုအနာလိုက်ကောင်းတော့တော့လည်းကျွန်တော်တို့ကဒီအစိုးရအစ်စ်နဲ့အောင်းနဲ့လွယ်ကောင်းကြီးမှာဟိုနိုင်ငံတကာကဆွေးရမှုတွေရှိတယ်လို့မျိုးပဲကျွန်တော်တို့ဒီကလာမှာလည်းကျွန်တော်တို့ကအဲ့ဆွေးရမှုတော့ရောပါပေမဲ့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ပြဿနာတွေရဲ့တော့ဒီကောက်ပွဲရလက်ပွားဟမှုကြီးမားလုံးလို့ပေါ့နော်ကြီးမားလုံးလို့ခုဖြစ်လာမယ်ကန့်ကွက်မယ်ကိစ္စတွေကကျွန်တော်တို့နံပါတ်၁ကတော့အစိုးဆုံးဒီဆိုင်ကြုံရမယ်ပြဿနာတွေဖြစ်ပါတယ်ဟိုကျွန်တော်ထင်တယ်နောက်၃လနေလေကိုဗစ်ကကျွန်တော်ဟိုပန်ဒမစ်ရဲ့သဘောတဘာဝရပြီးမယ်တော့မထင်သေးဘူးကြာဘယ်ကြောင်းရောဟိုဝိပ္ပီလည်းလာကောင်းနိုင်တယ်ပေါ့ကိုဗစ်အလွန်မဟုတ်ဘဲနဲ့ကိုဗစ်ကာလစီမံခံခွဲမှုကလည်းအစိုးရရဲ့စီမံခံခွဲမှုကအစိုးရကိုတော့အခုအစိုးရအဟောင်းနေမနောက်တဲ့အစိုးရအသိကြောင်းတော့မှဒီကိုဗစ်ကာလစီမံခံခွဲမှုကကရောဘူးတို့ကလည်းအဓိကကြောင်းပဲအဲ့ချိန်မှဆိုရင်ကျွန်တော်တို့ကတစ်နှစ်ပြည့်တဲ့အချိန်ဖြစ်တဲ့အတွက်ကိုဗစ်ကာလမှာတုံးဆွဲခဲ့တဲ့ budget တွေကိုတုံးရတဲ့ဒီမှာဒီကျမိုင်းဝင်နေတဲ့အင်အားတွေကလည်းချိနေနေချိန်ရောက်တဲ့ခါမှာတော်တော်လေးကျွန်တော်တို့ဟိုကင်တွေတက်မှစီမံခံခွဲတက်မှကျွန်တော်တို့ကဒီချင်းတွေကိုကျွန်တော်နိုင်ငံရဲ့ဟိုရှိတဲ့အားနဲ့ကြော်လောနိုင်ငံလို့မြင်တယ်နောက်တစ်ခုကကြတော့ဟိုဆရာကြီးပြောသွားတာလေတော်တော်များများပြည်စုံနေတာပြည်တယ်ကျွန်တော်တခုပဲပြပြောချင်ပါအဲ့ဒါပေါ့ဆိုတိုင်းသားရေးကိစ္စတွေပေါ့နော်တိုင်းသားရေးကိစ္စတွေကကျွန်တော်တို့စူချပ်ပါဆိုကျွန်တော်တို့ဆိုရင်ဟိုမာဟိုပြည်နယ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေလည်းဟိုရလာတယ်ပေါ့နော်ကျွန်တော်တို့ဘာကြောင့်မလို့ဒီဒီမိုကရေစီကိုလိုလားတဲ့ဒီပါတီအဖွဲ့အစည်းတွေက1990တော်တော်မှာ CRPP လိုအမျိုးတော်မှာရှိခဲ့သေးတာပဲဒီဘက်မှာဘာကြောင့်မလို့ဒီမိုကရေစီကိုဟို ရှောက်လန်းနိုင်တူတူအဲ့လိုမိတ်ဖက်တွေမလုပ်ပြီးတော့ကျွန်တော်တို့အဓိကဒီလိုမပန်းနိုင်ဘူးဟိုမသွားနိုင်ရမှာလေအကြောင်းမလို့ဟိုတိုင်းသားတွေနဲ့ဟိုကြီးစွာဆက်ဆံရေးပေါ့နော်ပို့ပြီးတော့ရင်ကြားစီရေးအတွက်တော့လာမယ့်အစိုးရတွေမှာလေခုနတိုင်းသားတွေကိုတကယ်လိုက်လိုက်နေတဲ့နေရာပေးတွေကလည်းတော့ထင်တယ်ဟိုစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့ထင်တယ်ဟိုမပေးဘူးဆိုလို့ရှိရင်လည်းတမျိုးဖြစ်မယ်ပေးမယ်ဆိုလို့ရှိရင်လည်းဒီအစိုးရစီမံခန့်ခွဲမှုတွေမှာအဟန္တာတွေဖြစ်အောင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့အလိုလည်းရှိနိုင်တယ်ပေါ့နော်နောက်ဆုံးတစ်ခုကတော့ခုနကပြောတဲ့ဟိုကုဘေးကလာအလွန်စီးပွားရေးပေါ့ဟိုပြန်နေထူအောင်ရေးကိစ္စကလည်းအလွန်အရေးကြီးတယ်ကျွန်တော်တို့ဘာလို့ဟားလိုက်တော့လဲဆိုရင်တော့ဒါဒီတစ်ကဘာလုံးမှာကျွန်တော်ရင်ဆိုင်တဲ့တင်တာဖြစ်တဲ့ကကျွန်တော်တို့နိုင်ငံလိုဟာမျိုးကဒီကုဘေးစီးပွားရေးကာလအလွန်စီးပွားရေးကိုပြန်လည်ဥမောင်းလို့ဆိုတဲ့ကိစ္စတော်တော်မလိုတဲ့ကိစ္စပဲနိုင်ငံကတော့2020နှစ်လောက်မှပုံမှန်ဒီ2019အခြေအနေကိုပြန်ရောက်မယ်လို့မှန်းထားတာကျွန်တော်တို့ကရောက်နိုင်ပါမလားပေါ့နော်ရောက်နိုင်မှာကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ဝယ်နဲ့ကုဘေးနဲ့တွားချုံအဲ့တော့ policy အပြောင်းအလဲတွေဒီ covid ကြောင့်မို့လို့ကျွန်တော်အလုပ်ကိုင်ခွင့်ဆုံးနေတဲ့ကိစ္စရဲ့လည်းကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိန်ခေါ်မှုတွေလို့မြင်တယ်အဲ့ဒါတွေကိုဖြည့်ရှင်းနိုင်ပါမှဟောတော့ပြောတယ်ဟိုဒီဒီ9နှစ်တာကာလတွင်းကဒီအစိုးရကဟိုနည်းနည်းလေးပို့ပြီးတော့စဉ်းကြည့်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဟု
တ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီရွေးကောက်ဝယ်မတိုင်ခင်မှာတော့ကဒီရွေးကောက်ဝယ်နဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ရေးဦးစီးထုတ်ပါတယ်ဒီမှတ်ချက်တွေပြုလာရှိတယ်ဆိုတော့ဒီချိန်မှာမူတည်ပြီးတော့လေကျွန်တော်တို့ဒီပြည်သူတွေဓာတ်ရဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲနေ့မှာတော့တက်မတော်ကောင်ရေးအစိုးရပြန်ပြောလိုက်တဲ့ဟာကတော့ဒါကိုနည်းနည်းလေးပြန်ချိန်ပြလိုက်တဲ့သဘောနဲ့တက်ရောက်ပါရွေးကောက်ပွဲကိုဒီအတိမတ်ပြုမယ်ဆိုတဲ့သဘောမျိုးဒီရွေးကောက်ပြည်သူတွေရဲ့ဆန္ဒကိုဒီလက်ခံမယ်ဆိုတဲ့ဟာကိုပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီစိုးရနဲ့ဓာတ်ရဲမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီရွေးကောက်ပွဲအလွန်ကာလနဲ့ပတ်သက်ပြီးတော့ဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့ရောဒီရွေးကောက်ပွဲအလွန်ကာလတဲ့သဘောထားမှာဘလို့ရှိနိုင်ကြီးရှိတယ်ပေါ့ကြာတာရောသုံးသက်ပေးလို့ရအောင်ချက်တော့သုံးသက်ပေးပါဦးဒီပုံပါလေ
အဲ तू ကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလလာဒီဟိုပါပေါ့နော်တူပါပေါ့ဒီတောင်ပြုတ်ကန်းကိုနိုင်သွားရင်အကြောင်းရင်းဟာတက်မလို့ကဒီပထမဆုံးကာကွယ်တက်မလို့ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကမြတ်ထုတ်ပါတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကတည်ကျမှာတည်ပါပေါ့နော်အပြစ်မှာကြာတော့ကျွန်တော်ရက်ွက်ထဲမှာကြာတော့ဓာတ်တွေကိုရွာထဲမှာကြာတော့ဒါယူကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံခြင်းဒါမှမဟုတ်ဟိုညွန်ပေါင်းပေါ်မယ်အဲ့တော့အစိုးရဖွင့်နိုင်တဲ့ငါငါပေးဆိုတော့ तू ကဒီအကြောင်းကို तू စစ်တပ်ကိုနင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တဲ့မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်က तू က तू ပြောခွင့်ရှိလို့ तू ပြောတာသို့တော်လည်းပဲဒါကို तू ကအကြောက်တရားကြီးကိုဖုံးလမ်းပြီးသွားတဲ့ခါကျတော့ तू ပြောခဲ့တဲ့အကြောင်းအရာကြီးအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်နဲ့ तू နဲ့ကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဟိုကတက်ကလည်းသူ25ရာခိုင်နှုန်းရှိပြီးသားဆိုတဲ့အခါကတော့ဒါပြီးတဲ့အခါမှာသူဒီလဲဆက်လိုက်ရှုံးသွားတဲ့အနေထားပေါ့နော် NLD ကိုကျွန်တော်တို့ check လုပ်ဖို့ပေါ့ stack ကိုထားခဲ့တဲ့ယူရချက်ကလည်းအနာရပါတီတွေကို check လုပ်ဖို့ဆိုပြီးတော့ထားခဲ့တဲ့အခါကျတော့ဒီ check and balance ကအရန်အောက်သွားပြီနော်ဒါနဲ့သွားတယ်အဲ့တော့ဘာပဲဖြစ်ပေါ့ဒီချင်းတစ်ခုတက်ကတော့အောင်တိအောင်တဲ့နဲ့ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ဝေးထွေးသော brand relation တစ်ခုကိုတည်ဆောက်နိုင်မှာမဟုတ်ဘူးအဲ့ဒါကကျွန်တော်နိုင်ငံရဲ့ကျွန်တော်တို့ဒီမြို့သားရင်ကြားစီရဲ့အတွက်ပေါ့အရန်ထိခိုက်တယ်လို့ကျွန်တော်ကယူဆတယ်။အဲကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မတော်ပေါ်မှာကျွန်တော်တို့ approach ပေါ့။ချိတ်ကပ်မှုကိုကျွန်တော်တို့ကဟိုပေါ့နော်။ကောင်းတဲ့ချိတ်ကပ်မှုအတွက်ကိုသူ့ဘက်ကဥဆောင်ပြီးတော့ကျွန်တော်တို့ကလုပ်ရမယ်မလုပ်နိုင်လို့ရှိရင်တော့ကျွန်တော်အချိန်တွေကဟိုမပေါ့ပေါ့ကောင်းစရာမရှိဘူးလို့ကျွန်တော်တွေးပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဆရာတော်ရံမျိုးသိမ့်နေတော့ဒီရုပ်ောက်ဝဲတွေအလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိဆိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုမြင်တာမျိုးရှိလဲပေါ့။ဒီလားလားအချိန်တွေလားလားဘာများသုံးသပ်ချင်တာရှိမလဲဒီအချိန်တွေဝင်
အဲကျွန်တော်မြင်ကတော့ဒါရွေးကောက်ပွဲရလက်ကိုအချိန်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုနော်လုံးဝသဘောမတူဘူးနော်နောက်ပြီးတော့စစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုဒါတီးခြားပေါ့လေနော်တာဝန်ယူတာမျိုးကိုအဲပို့ပြီးလိုလားတယ်အဲ့ဒီအတွက်ကြောင့်လည်းပဲနော်ဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေစစ်တပ်ကပို့ပြီးတော့ဩဇာလွှမ်းမိုးလာမလားဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုရင်စိုးရိမ်ပူပန်မှုတွေကနေပြီးတော့နော်ဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တဲ့လို့ပြောရင်လည်းပဲရတယ်ပေါ့။အဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဖက်ကကြည့်တဲ့အခါကျတော့လေဘာသာတွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့ရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလေးပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်။အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟို အမိန်အာဏာနဲ့အုပ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုပ်ချုပ်တဲ့စနစ်ကိုတွားတဲ့နော်ဖြစ်စဉ်မျိုးမှာနော်ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟလာအရက်ဖက်ခေါင်းဆောင်အနေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပုတ်တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရဘူး။အဲ့တော့ရွေးကောက်ပွဲပြီးဟလာအစိုးရတဲ့နဲ့လွတ်တော်တဲ့တွေမပေါ်မီကြားကာလမှာတော့မဖြစ်မနေလုပ်ဖို့လိုအပ်တာကတော့ခုနအရက်ဖက်ခေါင်းဆောင်အနေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာနော်ယုံကြည်မှုတည်ဆောက်ရေးပဲနောက်တစ်ခုကပုံပွင့်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှင်းခရီးကိုဘယ်လိုဆက်ကြမလဲဟလာငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲနော်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုဘယ်လိုဖောက်ထွက်ကြမလဲနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လိုဟလာလက်တွဲပြီးတော့ဆောင်ရွက်ကြမလဲဒီအချက်တွေကိုနော်ပုံပွင့်လေးလေးညှိနှိုင်းဆွေးနွေးနိုင်ဖို့နော်အရေးကြီးလာလိမ့်မယ်လို့မြင်တယ်အဲ့ဒါအပြင်နော်ကျွန်တော်တို့အစိုးရတည်တည်လွှတ်တော်တည်တည်ပေါ်လာတဲ့အချိန်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိုတော့ပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘယ်လိုဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပို့ကောင်းအောင်လုပ်နိုင်မယ်နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရက်ဖက်ခေါင်းဆောင်တွေဒါစစ်ဖက်ခေါင်းဆောင်တွေတွဲဆုံပြီးတော့နော်မချိလဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုံပွက်လေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတိဆောက်ရေးအတွက်ကောဟလာနားလည်မှုတိဆောက်ရေးအတွက်ကောအများကြီးအလုပ်ဖြစ်နိုင်မယ်နော်အဲ့ဒီလိုအချိန်နေခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာနော်တိုင်းနာခေါင်းဆောင်တွေလာကျွန်တော်တို့တိုင်းရတဲ့လက်နက်ကိုင်ဖွဲ့စည်းကခေါင်းဆောင်တွေနဲ့ထပ်ပြီးတော့ချက်ချင်းပြန်ပြန်ဆွေးနွေးနိုင်မယ်ဆိုရင်အဲ့ဒါကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစစ်နော်ရစဲရေးပြည်တွင်းရင်းချမ်းရေးနောက်ပြီးတော့အမျိုးသားပြည်လဲတင့်မြက်ရေးအဲ့ဒီကနေတဆင့်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးရလဲပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော့ကျွန်တော်ဒီနေရာမှာနည်းနည်းပြည့်စုံပြီးနေချင်တာတော့ဆိုတော့ကျွန်တော်ဒီဟုတ်ကဲ့ကြာဒေါက်တာရမျိုးသိန်းတို့ဆွေးနွေးတော့ဒီမှာကာလုံးရဲ့ခံခံတာပါလာတာရှိတော့ဆိုတော့လက်ရှိချိန်မှာလူတွေစိတ်ဝင်စားတာကလည်းဒီဗိုလ်ချုပ်မူကြီးမင်းအောင်လိုင်ရဲ့ဒီခံခံတာပေါ့ဆိုတော့ဒီနောက်ထပ်ဒီဆွေးရတဲ့တန်းမှာသူဒီဗိုလ်ချုပ်မူကြီးကာချုပ်ဟိုကာဝေးဥပဒေချုပ်ကိုဆက်လက်လုပ်ဆောင်တာဒါမှမဟုတ်လို့ရှိရင်ရောတခြားနိုင်ငံရေးခံခံတာကိုကြောင်းနိုင်နေရှိလားဆိုတဲ့ဟာမျိုးလည်းဒီစဉ်းစားကြတာလည်းရှိတယ်ပေါ့နော်ဆိုတော့လက်ရှိချိန်နေမှာဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ရဲ့ခံခံတာကဒီဆွေးရအောင်ဖွဲ့ရင်ကာလမှာဘလို့ဖြစ်လာနိုင်နေရှိတယ်နောက်တစ်ခါဒီပွဲစည်းပုံအခြေခံဥပဒေကြီးကဒီကာလုံးခေါ်ခြင်းနောက်လာကာဝေးဥပဒေခန့်ရချင်းကိစ္စတွေကရောဒါတွေရောဖြစ်လာနိုင်ခြေရှိတာရောဆရာကဒါဒီပေါ်မှာဘယ်လိုသုံးသပ်ချင်တာမရှိဘူး။
နည်းနည်းရှုပ်ထွေးတဲ့အချိန်တွေတော့ရှိတယ်ဗျာ။ဆိုရင်ပြောရင်တော့ဒီကာလုံးကကျွန်တော်တို့ခုနကပြောတဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးတွေဆရာခုနကပြောလို့ဒီကအဓိကကြားတယ်တခုလေးတော့ဒါခြေခံဥပဒေပြတာတဲ့အခွင့်အရေးနဲ့ဖွဲ့စည်းကြတဲ့ platform တခုဆိုတာအမှန်ပဲ။ပြီးခဲ့တဲ့တစ်ချောင်းလုံးမှာလည်းအဲ့ platform ကိုဒီဟိုလက်ရှိကလို့ရောတော့သူတွေเนาะဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့เนาะအဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်တယ်ကျွန်တော်ထင်တယ်ဒီခုလာမယ်ဒီပဲအစိုးရပြစ်တော့တော့အစ်ကလည်းအဲပြောရင်တော့တိတ်မလွယ်ဘူးပေါ့เนาะဒါပေမဲ့သူတို့ဘယ်လိုမျိုးပုံနိုင်လို့ရှိလဲဆိုတော့မျိုးစောင့်ကြည့်တော့ပေါ့နောက်တစ်ခုကအဲကျွန်တော်ဒီတက်မတော်ကောင်းစီရဲ့ခန့်ကဏ္ဍပေါ့เนาะခန့်ကဏ္ဍကသူကတက်တန်းကျွန်တော်ဇူလိုင်မှာ2020ဇူလိုင်မှာကုန်ပြီးတော့တယ်ပေါ့เนาะအဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်တို့လာပိုင်းနေတော့ကုန်မှာပေါ့အဲ့တော့ကျွန်တော်ထင်တယ်ဒီကာလုံးကတော့ပွဲစည်းပုံကခြေခံမှုတွေပြတ်ထန်ကြတန်တရားလဲနေရပေါ့နော်ကျွန်တော်တို့ကဟိုဘက်ကစစ်ဆိုးရကဟိုဘုံမီးတန်းရွှေကမြောက်ဘုံမီးမြောက်နိုင်ကိုခန့်နာကြတာဖြစ်တဲ့အတွက်တကယ်လို့အဲ့မှာကလေးကကျွန်တော်တို့ကခြေခံမှုတွေရဲ့ပိတ်ထားချက်နဲ့ကညာမညီတော့အဲ့တော့တက်မကောက်ယူဥပဒေကအရင်လာတာလားကာလုံးကညင်လာတာဆိုတာတကယ်ညာဒီနေရာမှာတန်တရားလဲနေပေါ့နော်အဲ့ရဲ့အကျိုးဆက်ကိုကျွန်တော်ခုလာမယ့်ကျွန်တော်ဒီ2021မှာကျွန်တော်အဲ့တက်တနာစပြီးတော့ဘောင်းဆိုတော့တက်မကောက်ယူကဒါအခြေခံဥပဒေမှာပုံလေးဟိုရှင်းလင်းစွာပြတ်ထိုင်မထားဘူးဟိုဟိုကာကျုပ်တက်မတော်ကောင်ကြီးကျုပ်ကိုအတိတ်ခံပြီးမှသူထွက်မှာလားကာလုံးကနေမှာဒါမို့ရှင်းရောခုနကပြောတဲ့တက်မတော်ကောင်ကြီးကိုအတိတ်ရောက်လာပြီးမှဝင်ကြီးတွေခန့်လာပြီးမှဒီကာနောက်တက်မတော်ကောင်ကြီးကိုကြောက်မလားဆိုတော့ကျွန်တော်လည်းကိုယ်ကိုယ်ရှိနေတယ်မသိဘူးပေါ့သေချာတကူတော့တက်မတော်ကောင်ကြီးတို့ဒီအစိုးရတင်းနဲ့ဒီတော်တော်အတိတ်မရှိနေမှာတော့သူဒီဟိုအကောင်အသက်ဝင်နေလိမ့်မယ်အခုတော့သူ့ရဲ့ခန့်ကဏ္ဍကတော့ဘက်မှာမျိုးခံမဲ့နေရတယ်ပေါ့နော်လူကျက်သမရာအလောင်းချင်းတက်ကတင်မဲ့ပုံမှုဖြစ်နေမှာကျွန်တော်ကတော့လူမမျောလည်ဘူးမထင်ဘူးအားကြောင့်ဆိုတော့သူဒီရုပ်ဘဝဝယ်တိုင်ငယ်ပြောခဲ့တဲ့စကားတွေရဲ့နောက်ရုပ်ဘဝဝယ်နေမှာပေါ့နော်သူတက်မတော့ တမရော်နဲ့လက်ပြလို့ရမယ်ပါတီကိုမဲထည့်ပဲဆိုတဲ့စကားကဟိုတော်တော်လေးတာသွားတယ်တကယ်ကြောင့်အဲ့ဒါဒီသူတို့ရဲ့မိုင်းသူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ယူဆချက်ကသူဘလိုမျိုးနဲ့ပဲလက်ပြချင်တယ်ဆိုတာမျိုးပေါ်နေတယ်ပေါ့နော်သူတို့စိတ်ထဲမှာရှိနေအောင်အဲ့လိုမျိုးပြောတယ်မူတကယ်ကြောင့်ဘဲဆိုတာနဲ့ပဲတက်တယ်သူတို့ကကောင်းဆုံးလက်ပြလို့ဟမှာပဲလေမဟုတ်ဘူးလားအဲ့တော့သူတို့နဲ့လက်ပြလို့မရတဲ့ဆိုတာတည်းရင်တော့သူလက်မတွဲတော့ဘူးလားပေါ့နော်အဲ့တော့ဒါမဲ့ဒီအစိုးရအတိတ်တော်တစ်တည်းပဲတက်မတော်ရင်းနဲ့ဆက်ဆံရေးအခန်းကဏ္ဍကကျွန်တော်တင်တယ်တော်လေးကိုတတိသားဆက်ဆံရမယ့်အခြေအနေရှိတယ်လို့ကျွန်တော်မြင်တယ်။မြင်တယ်ဆိုတော့ကျတော့ဒါပေမဲ့ဘာပဲပြောပြောကျွန်တော်ဒီအာဏာရဒီပါတီအနေနဲ့သဘောထားကြီးစွာနဲ့ပေါ့နော်သဘောထားကြီးစွာနဲ့ဥပဒေညီညွတ်စွာနဲ့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုဟိုတက်နိုင်လို့ပြည်မယ်။ကျွန်တော်တို့အာဏာရပါတီခေါင်းဆောင်တွေအနေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုတောင်းနေတော့တက်လို့တော့သွားပြီးတော့မမင်းမှုနေကြောသွားနေတာပဲ။ကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တက်မတော်လိုဟာမျိုးနိုင်ငံတော်တိုင်ပင်ပို့လို့ပို့ခုလာပြောတာမင်းတို့မှရှိတယ်စစ်တပ်ကလည်းမသွားပြီးတော့တက်မတော်ကောင်ကြီးတို့နဲ့ဒါမှမဟုတ်ရှင်ကောင်ကြီးဝင်ကြီးခေါ်သွားပြီးတက်ကိုသွားပြီးတော့သူနဲ့ထမင်းတူစားကြရဲဆံပါခင်ဗျာဒါဒီကတော့ဒါလောက်နဲ့ရင်ကိုကျွန်တော်တို့ကအရက်ပဲစစ်မဲ့စစ်တယ်ဒီဆောင်မှာအခြေခံအကြသူကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တက်မတော်ပါမှာလောမယ့်ကိစ္စတွေမှာကျွန်တော်ဘာမှတော့နိုင်မယ်မထင်ဘူးကျွန်တော်တို့က
ဟုတ်ကဲ့ဆိုတော့ကျွန်တော်အချိန်ကတော့ကျွန်တော်9မိနစ်လောက်ကြံသေးတယ်ပေါ့ဆိုတော့ဒီတော့နောက်ဆုံးပေးဖို့လည်းကျွန်တော်သွားကြင်ပါတယ်ဆိုတော့နောက်ဆုံးပြောတော့ကျွန်တော်လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီစီးပွားရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီတိုင်းလာတဲ့ငြိမ်းချမ်းရေးကိစ္စတွေရှိတယ်ကာလွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်တို့ကလက်ရှိဒီအစိုးရကဒီကာလအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်သိပြီးနောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘယ်လိုကိစ္စတွေကိုဖြေရှင်းသင့်တယ်ပေါ့ဆိုတော့ဒီကာလအတွင်းမှာဘယ်လိုကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်သင့်တယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ့်လွတ်တော်နဲ့နောက်ပေါ်လာမယ့်အစိုးရမှာတော့ဘယ်လိုကိစ္စတွေကိုဦးစားပေးပြီးလှုပ်ဆောင်သင့်တယ်ဆိုတော့ကျွန်တော်ခက်ချုပ်ပြီးဆွေးနွေးပြီးပေါ့သူတို့ဒေါက်တာရန်ညူသိန်းကိုပဲကျွန်တော်အရင်စပြီးတော့ဆွေးနွေးပေးပြီးပါတယ်ခင
်ဗျ။အဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာသိချပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲတော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့က2021မှာဖွဲ့တဲ့အစိုးရဟာနော်အစိုးရသိဖြစ်ဖို့လိုအစိုးရသိဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရိပ်ကန်ရေးအားနည်းတဲ့မဆွမ်းဆောင်ရေးအားနည်းတဲ့အဝင်ကြီးတွေကိုကျွန်တော်တို့အစားတော်ပြစ်နိုင်မှုလိုအပ်တယ်နော်အဲ့ဒီလိုပဲနော်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟဲ့လားပြောင်းလဲပြစ်နိုင်မှုလိုအပ်တယ်အဲ့ဒါမှသာလျှင်နော်ကျွန်တော်တို့ကတကယ်အစိုးရတစ်ကိုနော်ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်ဒါမဲ့9နှစ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်နော်နောက်ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ရည်မှန်းချက်အခုတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကျော်လွှားရေးဆိုတဲ့ရည်မှန်းချက်တရားဥပဒေစိုးမိုးရေးနော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ရည်မှန်းချက်တွေကိုနော်ဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့ဒါတော့အမှုသုံးသပ်ပြပါပါဒီမှာ
အာဒီလိုပေါ့ဗျာဟိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါဒီအားလုံးကခုနကကိုရမျိုးသိန်းပြောထားတဲ့ဟိုပါဟာလာဒီပြဿနာလို့ပေါ့နော်ဟာလာဒီစိန်ခေါ်ချက်တွေပေါ့အဲ့စိန်ခေါ်ချက်တွေအားလုံးရဲ့အချုပ်အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟောပေါ့ဒီသွေးစည်းညင်ညွေးရေးပေါ့နော်သွေးစည်းညင်ညွေးရေးဟိုတက်မတော်က USDP ရောအလုံးသွေးစည်းညင်ညွေးရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းဖေးရနီးကနော်ဗမာတွေရုံသွုံးစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားတော့နော်အဲ့တော့သဘောဒီသဘောပါပဲနော်အရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့သွေးစည်းညင်ညွေးမှုကိုအရင်တိဆောက်အဲ့တော့ဘယ်လိုတိဆောက်မလဲဒီဆောင်မယ်ဆိုတာကပထမတစ်ချက်ကဥပမာဆိုတာတော့ဟလာပါတီချင်းချင်းဟလာဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုပြန်ကြားချက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry နော်ကျွန်တော်လည်းပြောရမှာမကောင်းဘူးဟိုစစ်ခွေးလို့ပြောနေတာမျိုးတွေပေါ့ဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတာတရားဝင်ထုတ်ပြန်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးတယ်ဒါတစ်ချက်ပေါ့နော်တက်မတော်ကဓာရီဒဏ်ရာရလို့ရှိရင်ကိုရခုနကဆရာပြောသလိုပေါ့ခုနဖွဲ့စည်းပုံဆရာပြောသလိုတက်မတော်ဓာရီဒဏ်ရာရလို့ရှိရင်ချုပ်ဝင်ပတ်ကြည့်ရမယ်လေနော်နောက်တစ်ခုကသူ့ရဲ့ယက်တီချက်ဖြစ်တဲ့ EAOs နဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြရအဲ့ဒါဒီအလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစည်းရုပ်အစ်စ်ခန့်ရင်းနေနော် NLD နဲ့ပေါင်းရေးကလည်းလွယ်လွယ်ကူကူဖြစ်သွားမယ်နှစ်မို့ဆိုလို့ရှိရင်နော်တက်မတော်မှာရှိတဲ့ကျွန်တော်ဝိုကိုဝိုကိုင်ဒစ်စကိုဒစ်ကိုင်လို့ခေါ်ပါကဝေးဌာနကောင်စီအမိတ်စေယုံအမိတ်ကဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘုံကြုံမူကြီးမင်းအောင်လိုက်ကဟလာသူ့ဘာသာသူတက်တန်းတွူလိုက်ကာလုံးကမခေါ်ဘူးเนาะဒါကသူကဖက်စီဘုတ်ချစ်ကံဦးရဲ့ချစ်ကံမူမှာလဲပါထားတဲ့အခါကျတော့
ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နေနော်အဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အရှိတတော့ကျွန်တော်မပြောတော့ပါဘူးနော်နောက်တစ်ခုကတော့ညီညွတ်နံမှုကလည်းဒါမှဝင်လာမှာလေညီညွတ်သွားပြီဆိုဝင်လာမယ်မညီညွတ်ဘူးကွာလို့ပြောလို့ဘာလို့ဟုတ်ကဲ့
ဟုတ
်ကဲ့အဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီဟလာနော်ဟိုကိုဗစ်ကိုကျွန်တော်တို့ခြေမုန်းဖို့အတွက်ကလည်းတက်မလို့မှာဒါစစ်တပ်ဖွဲ့နဲ့တက်ကဲအင်အားကိုကျွန်တော်တို့ကယူမှကျွန်တော်တို့ကရမှာလေဒါကြောင့်မလို့အကုန်ချုပ်ပြောလိုက်မယ်ဆိုလို့ရှိရင်တော့ဒီဟလာ၃ဘွဲ့ပေါ့နော်၃ဘွဲ့ရဲ့စီးလုံးညီညွတ်မှုအရင်တိစောက်ဖို့ဒီပဓာနာကြတယ်လို့ပြောပါတယ်ကိုရမျိုးသိန်းပြောခဲ့သွားတာကိုကျွန်တော်အကုန်ထောက်ခံပါဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ညနဒီပေါ်မှာတစ်ချက်နှစ်ချုပ်လေးဆွေးနွေးပြပါအောင်ဖက်တူတူချက်ချက်လေးပေါ့
ဆူရတဲ့နဲ့လွတ်တော့တဲ့မပေါ်ခင်မှာတော့ဒီပဲဆူရနဲ့ဆူရကတော့ကျွန်တော်ဒီရုပ်ဘွယ်ကာလမတည်ငြိမ်မှုမတည်ငြိမ်မှုတွေရှိနေတဲ့အခြေအနေတွေကိုကျွန်တော်စိန်ခေါင်းရှိမယ်အဲ့တော့ကိုဗစ်ကမပြီးသေးတဲ့အတွက်ချုပ်ပြောရင်ကိုဗစ်ကာလစီမံခန့်ခွဲရေးကိုဆက်ပြီးတော့ဒီသုံးနာတွေမှာဆက်ပြီးတော့လုပ်ရမယ်တပေါ်ရှိတယ်အဲ့လိုအခြေအနေနဲ့ပဲဟိုဘက်ဟိုဆူရတဲ့လွတ်တော့တဲ့ကိုသွားမှာပေါ့နော်ဆူရတဲ့လွတ်တော့တဲ့မှာလဲပြောရရင်တော့ကျွန်တော်လက်တွေ့ဆန်နဲ့ဟိုစိန်ခေါင်းမှုပေါ့အဲ့ဘာလဲဆိုတော့ခုနကပြောတဲ့ကဘီရိုကရေစီရန်ရားပြည့်တဲ့ပုံကောင်းတာလို့ဘုလို့တယ်သူရန်ရန်ပါပဲနဲ့နိုင်ငံတကာကြီးရဲ့တိတ်မလွဲဘူးနောက်တစ်ခုကကျွန်တော်တို့ဒီရခိုင်ပြည်နယ်မှာမကျင်းပနိုင်တဲ့လွတ်တော်နေရာတွေကိုလည်းဟိုအစိုးရအသိမရှိရင်လွတ်တော်အသိမရှိခင်မှာခုဒီနေ့ဆိုရင် AIA ချင်းရဲ့ထုတ်တယ်လေဒါပေရော့ဝဲတုတ်ပြီးသူတို့ကူညီမယ်တနိုင်ငံလုံးတိကျရစဲရေးတုတ်ပါဆိုတာမျိုးကြီးညာပါဆိုတာမျိုးဟိုစာရွှတ်လာတဲ့အခါမှာကျွန်တော်ဒီဟိုအဲ့နိုင်ငံအဲ့ပြည်နယ်မှာရှိတဲ့ဟိုမက်ဆန်နာရှင်တွေအခွင့်အရေးပေါ့နော်နိုင်ငံတော်အခွင့်အရေးမဆုံးရှုံးအောင်လို့ဒီကိစ္စကိုလည်းတုတ်ပြီးဘူးလို့ရဲပေါ့နော်။ဒါမှသာလေကျွန်တော်တို့လွတ်တော်ဖွဲ့စည်းတဲ့ခါမှာအစိုးရတွေဖွဲ့စည်းတဲ့ခါမှာဆန္ဒတွေအားလုံးကြီးရောပေါင်းပေါင်းမှာပေါ့နော်။အဲ့လိုမျိုးကိစ္စလုပ်ပြီးလို့နောက်တစ်ခုကဟိုကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးပေါ့အဓိကတော့ဒီနိုင်ငံကြီးလုံနေမှုတွေကကျွန်တော်တို့ဒီအစိုးရအပြောင်းလွတ်တော်အပြောင်းငါပြရဒီကိုဗစ်ကာလမှာတော်တော်လေးကြောင်းလဲလာမဲ့သဘောရှိတယ်။အဲ့အခြေအနေတွေကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့ဟိုနိုင်ငံကြီးမျိုးတွေပြန်ဝင်လာမလို့လုံးလဲဆိုတာလည်းတကယ်ကြတော့စိန်ခေါ်မှုအကြီးပဲ။နောက်တစ်ခုကကျတော့အဲ့တော့ဒီကိုဗစ်ကာလမှာနိုင်ငံတော်ဘတ်ဂျက်ကြီးအများကြီးသုံးရတယ်။လိုအပ်တဲ့ပူသုံးရတယ်။တောရက်ကမှလာမယ့်အစိုးရအသင်းတွေနဲ့ဘတ်ဂျက်ချိမဲ့ပိုင်းဆိုင်ရာမှုကအရေးကြီးတယ်။အဲ့ဒါလက်လွတ်စင်တာပဲကျွန်တော်ဘတ်ဂျက်ကြီးဘာလို့လုပ်မရဘူး။ကျွန်တော်မောင်မြင်သေးတဲ့ဟိုငယ်ငယ်ပြုတ်ပြုတ်နေတဲ့အခြေခံမှုတွေပြင်ဆင်ရေးကိစ္စတွေက formal change တွေပေါ့နော်။ဒီအခြေခံမှုတွေပါအခမ်းအနားရတော့လက်ရှိလာမယ့်သုတ်တော်မှာဆိုတော့အဆင်မပြေနိုင်ဘူး။ဘာလို့ဆိုတော့20နှစ်ကြာက90နှစ်ခန့်ဆုံးတော့ပုံမှန်ကိုင်းတော့မရှိတဲ့အတွက်အဲ့တော့ informal change ဖြစ်တဲ့ဟိုကောင်ပြောတဲ့ဒီမှာဟိုအပြင်မှာတွေ့ဆုံဆွေးနွေးကိစ္စတွေလို့နောက်တစ်ခုကဒီဟိုပင်လုံးကွန်ဖရင့်လောဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့ဇောတွေကြာထန်းဖို့ဘူးတွေလို့စသဖြင့်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိလာမဲ့တွတ်တော်နဲ့အစိုးရဒီမှာမဲ့သူတောင်းဝန်ဒီပေါင်းပေါင်းလုပ်နိုင်တဲ့အစိုးရနဲ့တွတ်တော်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်စနေဝေးရတဲ့အချိန်ပြည့်သွားတဲ့ project ဒီမှာမှကျမှဖြစ်ပါတယ်အပါဝင်စနေပေးကြတဲ့ဒေါက်တာရန်မျိုးသိန်းဒေါက်တာအောင်မျိုးမောင်ညာအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျကျေ
းဇူးပါ
စနေညအတွက်သတင်းမဆင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အာဖရိကဒေသကအမေရိကန်တန်ယုံတစ်ခုကို1998ခုနှစ်ကဘုံးကွယ်တိုက်ခိုက်ခဲ့မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူအဖြစ်ဆွဆွဲထားတဲ့အယ်ကိုင်ဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်အဘူမိုဟာမက်အယ်မာဇရီကိုအမေရိကန်ရဲ့ပန်ကြားချက်အရအစ္စရေးထောက်လှမ်းရေးတွေကအီရန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကသုတ်တင်ခဲ့တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကိုကိုးကားပြီး The New York Times သတင်းစာကတောက်ကြားနေမှာရေးပါတယ်။သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေ Washington DC မြို့တော်မှာဒီကနေ့စူဝေးဆန္ဒပြကြဖို့ရှိပါတယ်။တစ်ဖက်မှာလည်းတံပြန်ဆန္ဒပြဖို့တွေလုပ်ဖို့စီစဉ်ထားတာတွေရှိပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံခေါင်းဆောင်တွေနဲ့တရုတ်ဂျပန်တောင်ကိုရီးယားခေါင်းဆောင်တွေကြားထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ American အမျိုးသားလူညွန့်ရေးပုဂ္ဂိုလ် Robert O'Brien တက်ရောက်တဲ့ American အာဆီယံအစည်းအဝေးကိုတော့အပီပီဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်။မြမရွေးကောက်ပွဲကြလောက်တဲ့အပီလက်ထွက်မလာသေးပေမဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်တော်စုလွတ်တော်နေရာအများစုကိုအနိုင်ရထားတယ်ဆိုတာပြည်တော်စုရွေးကောက်ပွဲကော်မရှင်ကအခုချိန်ထိတရားဝင်ထုတ်ပြန်ထားတာတွေအရကောစောင့်ကြည့်လေ့လာမှတ်တမ်းယူနေတဲ့အဖွဲ့အစည်းအသီးသီးရဲ့ထုတ်ပြန်ချက်တွေအရပါထင်ရှားနေပြီဖြစ်ပါတယ်။ NLD ပါတီရဲ့အောင်ပွဲအတွက်မြမနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဂုဏ်ယူဝမ်းမြောက်ကြောင်းဒီကနေ့ထုတ်ပြန်တယ်လို့ပြပခေါင်းဆောင်တို့ကလည်းဂုံယူဝမ်းမြောက်စကားပြောဆိုထားကြပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.